ဂါဇာမှာအစ္စရေးတပ်ဖွဲ့ကမှားယွင်းပစ်ခတ်လို့ဟာမတ်စ်ဖွဲ့ကဖမ်းထားတဲ့တစားကန်3ဦးသေဆုံးသွားကြောင်းအစ္စရေးဘက်ကတောက်ချာနေမှာအတည်ပြုပြီးဒီဖြစ်ရပ်အတွက်စုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။စုံစမ်းစစ်ဆေးမှုကပွင့်လင်းမြင်သာမှုအဖြစ်ရှိရမယ်လို့ပြောကမိသားစုတွေအတွက်ဝန်ထဲကြောင်းထုတ်ပြန်ခဲ့ပါတယ်။ဂါဇာကစစ်ဆေးရေးတစ်ခုအတွင်းမှာတစားကန်3ဦးကိုအနယ်ရှိသူတွေဖြင့်မှားယွင်းယူဆမိခဲ့လို့အစ္စရေးတပ်ဖွဲ့ဝင်တွေကပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။တချိန်တည်းမှာပဲအစ္စရေးကိုရောက်နေတဲ့ American Ambassador မြို့သားလုံခြုံရေးအကြံပေး Jake Sullivan ကတော့နေရာအများပြားလွှမ်းခြုံပြီးဘုံကျဲတိုက်ခိုက်တာနဲ့မြေပြင်စစ်ဆေးတွေပေါ်ဆောင်လာတဲ့ဂါဇာတဲကဟာမတ်ခေါင်းဆောင်တွေကိုပို့ပြီးတိတိကျကျနဲ့ပြစ်မှတ်ထားတိုက်ခိုက်ဖို့အစ္စရေးကို American ကတိုက်တွန်းထားကြောင်းတောက်ကြနေမှာပြောပါတယ်။ခေါင်းဆောင်တွေကိုပြစ်မှတ်ထားပြီးထောက်လိုက်ရေးသတင်းတွေအရစစ်ဆင်ရေးတွေကိုပို့ပြီးတိကျတဲ့နီလန်းတွေနဲ့လုံမဲ့စစ်ပွဲရဲ့နောက်ထပ်အစ်စ်ပုံစံကူးပြောင်းသွားဖို့ရှိတယ်လို့အစ္စရေးခီးစဉ်တွင်မှသတင်းတောက်တွေကိုပြောခဲ့တာပါဒီလိုဖြစ်လာတဲ့အခါအခြေအနေအသေးစိတ်တွေကိုအမေရိကန်နဲ့အစ္စရေးတို့ကြားအကျိန်းနဲ့ဆွေးနွေးမှုတွေဖြစ်လာမှာပါလို့လဲဆူလီဗန်ကပြောပါတယ်အစ္စရေးကာဝယ်ရေးဝန်ကြီးကတော့ဟာမတ်စ်ဘောစစ်စင်ရေးတွေကလက်နဲ့ချီကြအောင်မယ်လို့ပြောထားပါတယ်ခင်ဗျာ